ကင်းပြည်နယ်မြဝတီမြို့အနီးတင်ကန်းညီနောင်ကချင်းမြန်တရင်ခမာရ355မှဇန်နဝါရီလ29ရက်နေ့မွန်းလယ်2နာရီခွဲခန့်ကစစ်ကောင်စီစစ်ရဟတ်စဉ်တစီပြက်ချခဲ့ပါတယ်။ KNU ပူပေါင်းတပ်ဖွဲ့တွေဘက်ကတော့သူတို့ဘက်ကပြက်ချခဲ့တာဖြစ်ပြီးရင်ပေါ်ပါတဲ့တက်မလေးလေးတက်မမှုဘုံမှုချုပ်အင်းမင်းအောင်အပါအဝင်၅ဦးခန့်တိစုံခဲ့တယ်လို့ထုတ်ပြန်ပြောဆိုပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင်သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ KNP နဲ့မြောက်ရီမြို့နယ်တင်ကန်းညီနောင်ကတက်မလေးလေးတက်မမှုစီးလာတဲ့ရဟတ်ရင်တစ်စီးဟာဇန်နဝါရီလ29ရက်နေ့ကပြက်ချသွားခဲ့တာပါ။ဒီပြက်ချမှုဟာစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်မျိုးသားလွမြောက်ရေးတပ်နဲ့ PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကစနိုက်ပါသမားတွေကရဟတ်ရင်မောင်းကိုပစ်ချခဲ့တာကြောင့်လို့ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကအခုလိုပြောပါတယ်
။ဒီနေ့2နာရီ45လောက်မှာပေါ့နော်ဒီဟာကဒီကော်ပိုရာတင်ငန်းကြီးနောင်ဒီဟာကကိုတက်ချင်းမှုရောက်လာတဲ့လေးလေးတက်မှမှုပါဝင်အဲဒီဟာရင်နေပေါ့နော်လာလိုက်ချိန်မှာကျွန်တော်တို့ဒီဟိုဘူတာဘောအဖွဲ့ကပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကနေပြီးတော့စနိုက်ပါနဲ့ပစ်လိုက်တာလေရင်ရဲ့ဒီဟာရဟရင်ပေါင်းရဲ့ပိုက်လောက်ကိုဖြိလိုက်ခါကြတော့လေရင်ကထိုးကျသွားတာပေါ့ပြက်သွားတာပေါ့နော်ပြက်သွားတဲ့အချိန်မှာအဲ့ဒီတက်မှမှုအဲ့တော့ပါဝင်ရေပေါ်အလုံးပေါင်း9ရောက်ပေါ့ဒီအန်လီပိုက်တော့ပါအလုံးရေပေါ်9ရောက်အာကြာဆုံးသွားတယ်ပေါ့တင်းရအာဒီနေ့ဖြစ်တဲ့ဖြစ်စဉ်ပေါ့နော်ဟုတ်ကဲ့ငယ်ငယ်ညောင်ပါပါဒီကကျွန်တော်တို့စုံလမ်းသလားတော့ဒီဆက်မမှုကပြင်းထန်တန်ရာပေါ့နော်ဒါပေမဲ့ဒီနေ့နေ့တင်းရတော့ကြာဆုံးစီရောကြီးတော့ကြာတယ်ဟုတ်ကဲ့
ပြန်တန်းတဲ့ရဟတ်ရင်ကခဏနေပြန်တန်းလာကြောင်းကိုကြိုတင်တင်းရရှိထားတာကြောင့်ပါလုံနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
ဒါတင်ရလဲပါလာလေသူတို့တက်ချင်းနဲ့တော့တည်တယ်အဲအဲ့ချိန်မှာကျွန်တော်စနိုက်ပါနဲ့ဆန်းချောင်းပစ်တာအဲပိုက်တော့ကိုဖြည့်တဲ့ခါကျတော့အဲရဲရဲအဆိုင်ကုန်တယ်ဟိုစနိုက်ပါကလည်းတမန်လက်နဲ့နေတဲ့သူကအဝေးကိုပစ်အဝေးရောက်နိုင်တယ်နောက်ပြီးတော့ထိရောက်မှုလည်းကောင်းတယ်အဲ့ဒါကြီးကွာဟမှုတွေရှိတယ်လေတင်ရလိုက်ဟိုဒီဟာစီရတော့ဒီရဲရဲကလည်းမေတ္တာနဲ့လည်းပြောပါလားဟုတ်ကဲ့စီရဟရင်က
တော့ခမရ395356တရင်နှစ်ခုကြာတောအတွင်းမှာပြက်ကျသွားကြောင်းသိရှိရပြီးကယ်ဆယ်ရေးလုံဆောင်နေကြောင်းတင်ငန်းညီနောင်ဒေသခံတွေကပြောသလိုအမိမဖော်လိုတဲ့စစ်ကောင်စီတပ်သားတွေဘက်ကလည်းရဟတ်ရင်ပြက်ကျမှုကိုအတည်ပြုပြောကြားခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်